ချင်းတော်ဒီဒီမှာကျန်းနေသေးတယ်။နိုင်ငံရေးအချင်းသားတွေပြန်ပြီးတော့လွတ်မြောက်လာရေးဟာအရင်အချိန်ကာလတွေထက်စာရင်ပိုပြီးမျောလင့်လာနိုင်ပြီလို့ထိုင်းမြန်မာနယ်စပ်အခြေစိုက်နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကပြောလိုက်ပါတယ်။နိုင်ငံရေးအချင်းသားစစ်စစ်ရေးကော်မတီဆိုတာကိုအစိုးရကဖွဲ့စည်းခဲ့ပြီးအဲ့ဒီထဲမှာ AAPP ကလည်းကိုယ်စားလှယ်တစ်ယောက်ပါဝင်ဖို့ဖိတ်ကြားခံရခဲ့ပြီးတဲ့နောက်အဲ့ဒီလိုပြောလိုက်တာပါ။ဒီကြောင်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုချိုချိုသိန်းကဆက်ပြောပြပါရှင
်။အချင်းထောင်တွေထဲမှာကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးနိုင်ရေးစစ်စစ်ဆောင်ရွက်ဖို့အတွက်လက်ကျန်နိုင်ငံရေးအကျဉ်းသားများစစ်စစ်ရေးကော်မတီဆိုတာကိုသမရယုံဝန်ကြီးဦးစိုးသိန်းကိုဥက္ကဋ္ဌဖြစ်တာဝန်ပေးပြီးဖေဖော်ဝါရီလ6ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်။ကော်မတီထဲမှာပါဝင်သူတွေကစိတ်စည်နာကောင်းနဲ့သာလုပ်မယ်ဆိုရင်ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်လာမယ်လို့ ABB ရဲ့အတွင်းရေးမှူးကိုတိတ်နိုင်ကမျှော်လင့်ထားပါတယ်
။ကော်မတီကနောက်တစ်ဆယ်လောက်ပြီတော့ဖွဲ့စည်းနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဆိုတော့ကျွန်တော်တို့ညွှန်လိုက်ရပါတယ်။ဒါပေမဲ့ကျွန်တော်တို့ကဒီလက်ကျန်နိုင်ငံရေးကျင်းသားတွေအားလုံးပဲအချိန်မှာဟိုလွတ်မလဲဆိုတဲ့စဉ်းစားကြတော့ဒီကော်မတီမှာထိုင်တဲ့လူတွေရဲ့စိတ်နာကပုံအဓိကကျတယ်လို့မြင်ပါတယ်။စိတ်နာကောင်းရင်ကောင်းတယ်လို့မှန်ရင်မှန်တယ်လို့ညံ့ညံ့လုပ်လာပြီးတော့တချို့ twist လုပ်နေတယ်တချို့ကစားရင်စိတ်ရှိနေသေးရဲ့ဆိုလို့ရှိရင်တော့နောက်ကျနေမှာမကြာခင်မှာတော့လွတ်လာလိမ့်မယ်လို့ကျွန်တော်ကတော့ပြောရလိမ့်ပ
ါဒီကော်မတီထဲမှာ ABB ကကိုယ်စားလှယ်တူပါဝင်ဖို့ဦးစိုးသိန်းကိုယ်တိုင်လက်မှတ်ရေးထိုးပြီး ABB ကိုဖိတ်ကြားထားတာကြောင့်သူတို့အနေနဲ့ပါဝင်လှုပ်ဆောင်သွားမယ်လို့လည်းကိုတိတ်နိုင်ကပြောပါတယ်နိုင်ငံရေးအကျဉ်းသားဆိုတာမရှိဘဲရာဇဝတ်ပြမှုတစ်ခုခုကိုကျူးလွန်လို့ပြစ်ဒဏ်ချမှတ်ခံထားရသူတွေသာရှိတယ်လို့တောက်လျှောက်ပြောလာခဲ့တဲ့အစိုးရတာဝန်ရှိသူတွေကအခုအခါမှာတော့နိုင်ငံရေးအကျဉ်းသားလို့တရားဝင်သုံးနှုန်းခေါ်ဆိုပြီးစစ်စစ်ပြီးပြန်လွတ်ပေးဖို့ကော်မတီတရက်ကိုတော့မှဖွဲ့စည်းလှုပ်ဆောင်လာတာဟာဒီယုံကြည်ချက်အကျဉ်းသားတွေနဲ့ပတ်သက်တဲ့အစိုးရရဲ့မူဝါဒသဘောထားတစ်စစ်ချိုးပြောင်းလဲသွားပြီလို့မြင်နိုင်ပါသလားကိုတိတ်နိုင်ကတော့အဲ့ဒီလောက်ထိပြောင်းလဲသွားသလားဆိုတာကိုတထစ်ချမပြောနိုင်ပေမဲ့ဒီလိုလှုပ်ဆောင်တဲ့အပေါ်ကိုတော့ကြိုးဆိုပါတယ
်ဒီကျွန်တော်တို့20မိနစ်တာကာလမှာဒီနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကိုဒီပုံနှိပ်စလုံးနဲ့ထောက်ကြတာဒီတခါတော့ပထမဦးဆုံးချိန်ပါဆိုတော့ဟိုနောက်တစ်ခါဒီနိုင်ငံရေးအကျဉ်းသားတွေပြည်သူ့ကျဲလူကိုဆွေးနွေးကြမယ်။ဒီလက်ကျန်နိုင်ငံရေးအကျဉ်းသားလေးလုံမြောက်ဖို့အတွက်ရရှိနေတဲ့နိုင်ငံရေးအကျဉ်းသားစီရင်လူဝိုင်းပြီးတော့လုပ်ကြမယ်။ပြီးရင်ဟိုအများဆုံးလွတ်ပြီးနိုင်ငံကိုစိုးစားမယ်ဆိုတဲ့ညာချက်မျိုးတွေအကားလေးပြောလာတဲ့ခါကျတော့ဒါဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ညာကတော့ကျွန်တော်တောက်လျှောက်အောက်ဆုံးလာခဲ့တဲ့အတိုင်းဒီလက်ကလုံးမှာဒီကော်မတီဖွဲ့မယ်ဆိုပြီးကြည့်ရတဲ့အခါကျတော့ဒါကူတော့ကျွန်တော်တို့အနေနဲ့ဟိုကျေးဇ
ူးပါတယ် ABB ရဲ့တွင်ရမှုကိုတိတ်နိုင်တဲ့တွဲဘက်တွင်ရမှုကိုပူကြီးတို့ဟာမြန်မာနိုင်ငံစီတလားနဲ့9ရက်ကြာသွားရောက်ခဲ့ပြီးဖေဖော်ဝါရီလ10ရက်ဒီကနေ့မှာပဲထိုင်းနိုင်ငံစီပြန်ရောက်ကြတာပါပြည်ပမှာ16နှစ်ကျော်ရက်တည်လှူရှားခဲ့ပြီးမြန်မာနိုင်ငံစီပထမဆုံးအချိန်သွားရောက်ခဲ့တဲ့ခီးစဉ်အတွင်းသူတို့တွေ့ခဲ့ရတာကတော့မြန်မာနိုင်ငံရဲ့အပြောင်းအလဲတွေဟာနောက်ပြန်လှည့်ဖို့ဆိုတာထက်ရှေ့ကိုတိုးဖို့အတွက်အင်တိုက်အားတိုက်အရန်စူးစမ်းရလိမ့်အောင်မယ်ဆိုတာပဲဖြစ်တယ်လို့ကိုတိတ်နိုင်ကပြောပါတယ
်စိုးတော့စူးစမ်းနေကြတာပဲအသက်ဖက်ကနေပြီးတော့အတိုက်ခံပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်စူးစမ်းနေကြတာတုတ်ပြင်မယ်လို့ဒီစူးစမ်းမှုကဘယ်လောက်ထိဟိုထိရောက်မလဲဘယ်လောက်အကျိုးပေးမှုဘယ်လောက်ရှိနေဆိုတဲ့ကိစ္စကတော့စူးစမ်းတဲ့လူတွေရဲ့နောက်ကွယ်မှာရှိတဲ့စိတ်စိတ်ကလားပါပို့ပြီးတော့အရေးကြီးပါတယ်။ရာကြီးစိတ်အားထက်သာစွာနဲ့လုပ်နေကြဘူးတော့အများကြီးမတွေ့ရပါဘူး။ဆက်ကကကြိုးစားနေကြတယ်။ဆိုတော့သူ့ပြင်မဲ့ဒီအကြီးကအစိုးရဘက်ကတော့တချို့လူကတော့ကိုပြည်ရည်ပြီးလုပ်နေပြီးတော့တချို့လူကတော့နည်းနည်းတုတ်ဆိုင်တုတ်ဆိုင်ဖြစ်နေတယ်လို့ကျွန်တော်တို့ကအဲ့လိုတုတ်တာရပါဘူ
း။ ABB အတွင်းမှုကိုတိတ်နိုင်ပါအခုလိုလက်ကျန်နိုင်ငံရဲ့ကျန်းသာစစ်စီရေးကော်မတီဖွဲ့စည်းတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုခဲ့ပြီးမြန်မာအစိုးရရဲ့အကောင့်ထဲပေါ်ဆောင်ရွက်မှုကိုအမေရိကန်အနေနဲ့ထောက်ခံသွားမယ်လို့ပြောထားပါတယ်။အလားတူပဲ Amnesty International အပြည်ပြည်ဆိုင်ရာလူငင်းချမ်းသာဝင်အဖွဲ့ကလည်းကြိုဆိုပြီးဒီကော်မတီဟာနိုင်ငံရေးအကျဉ်းသားတွေတင်မဟုတ်ဘဲတရားမျှတမှုမရှိဘဲအကျဉ်းချခံထားရသူအလုံးအတွေ့ဖြစ်တဲ့လို့ပြောပါတယ်။ ABB အပါအဝင်ပြည်တွင်းအဖွဲ့အစည်းအသီးသီးကပြုစုထားတဲ့စည်းရင်းအရအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားအရေအတွက်300ကျော်ရှိနေသေးတဲ့အပြင်ကချင်ပြည်နယ်ဘက်မှာတရားတော်ရင်မဆန်ရသေးပဲဖမ်းဆီးခံထားရသူတရားဝန်းကျင်လောက်ရှိနေတယ်လို့ကိုတိတ်နိုင်ကပြောပါတယ်ခင်ဗျာ။